ီရန်နိုင်ငံရဲ့ပို့ပြီးတော့ဆိုးလာတဲ့စီးပွားရေးအခြေအနေပေါ်မှာကျင်းနေကြတဲ့အီရန်နိုင်ငံသားရောင်းပေါင်းများစွာဟာတနင်္လာနေ့ကတီရန်မြို့တော်မှာစုဝေးဆန္ဒပြကြတာကြောင့်နေပေါင်းများစွာတွင်အီရန်ဆိုးရွားဆန့်ကျင်ရေးအကြီးအမားဆုံးဆန္ဒပြပွဲဖြစ်သွားပါတယ်။အကြောင်းဝယ်ပြီးမကောင်းတာနဲ့အီရန်ငွေကြေးရီယယ်ရဲ့တန်ဖိုးကျဆင်းနေတဲ့ပေါ်ကန့်ကွက်တဲ့အနေနဲ့တီရန်မြို့တော် Grand Bazaar ကစည်းစိမ်မှုကိုဆန့်ကျင်တွေကပိတ်ပစ်လိုက်တာကနေတနင်္လာနေ့ဆန္ဒပြပွဲကိုစတင်ကြတာဖြစ်တယ်လို့ UN နိုင်ငံပိုင်ဒိဋ္ဌာနနဲ့မျက်မြင်တွေကပြောပါတယ်။ UN ရီယယ်ငွေဟာအမေရိကန်ဒေါ်လာနဲ့လဲလှယ်နှုန်းမှာလွန်ခဲ့တဲ့6လအတွင်း50ရာခိုင်နှုန်းထိကျဆင်းသွားတာပါ။ဆိုင်ပိုင်ရှင်တွေနဲ့တခြားဆန္ဒပြသူတွေရာပေါင်းများစွာဟာအစိုးရဆက်ကျင်ရေးကြေကြော်တာတွေကိုအော်ဟစ်ပြီးဈေးအနီးတည်ရမျိုးတွေလမ်းတွေပေါ်မှာချီတက်ဆန္ဒပြကြတာကိုတည်ရမျိုးကံတွေကရိုက်ယူပေးဖို့ပြီး DOE ပါရှန်ဌာနကအတည်ပြုထားတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။တနင်္လာနေ့ဆန္ဒပြပွဲကိုရိုက်ယူထားတဲ့ဗီဒီယိုများပြားကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာတင်ထားပြီးတီရန်မျိုးလည်းမှာဆန္ဒပြသူတို့ကိုလူမျိုးတစ်ဖက်ကရေးရုံပုံတွေတုံးပြီးတော့နှိမ်နှင်းကြွယ်ကြတာကိုလည်းဗီဒီယိုတွေမှာတွေ့ရပါတယ်